အစိုးရတဲ့လက်ထက်မြန်မာနိုင်ငံဟာပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လောကမှာစစ်တပ်ပါဝင်ပတ်သက်နေသည်များနဲ့စစ်အစိုးရဥဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျင့်သုံးနေသည်များကာလပတ်လုံးမြန်မာနိုင်ငံမှာလူ့အခွင့်အရေးအပြည့်အဝရမှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကုလအထူးကိုယ်စားလှယ်မစ္စတာဂင်တန်နာကပြောလိုက်ပါတယ်။ဒါ့အပြင်အမေရိကန်နဲ့တခြားစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လည်းမြန်မာလူ့အခွင့်အရေးအခြေအနေကိုမျက်ကွယ်ပြုမဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့သူကပြောဆိုလိုက်ပါတယ်။ဦးကျော်စံသားကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပါခင်ဗျာမြန်မာနိုင်ငံရဲ့ယခင်နဲ့ယခုဒီနေ့ပြောမယ်ဆိုရင်ပြီးခဲ့တဲ့စစ်အစိုးရလက်ထက်နဲ့အခုအစဉ်ပြောင်းလာတဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်လူအခွင့်အရေးအခြေအနေနှစ်ခုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်အခုအခါမှာစီးစီးသာသာတိုးတက်လာတယ်လို့မစ္စတာကင်တန်နာကဆိုပါတယ်သူထောက်ပြတဲ့သက်သေအထောက်အထားတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တကွာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲဝင်ခွင့်ရတယ်လွှတ်တော်အမတ်တွေဖြစ်လာတယ်ဆိုတဲ့အချက်အလက်ပါဝင်ပါတယ်တခါနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတယ်လူလတ်စွာထုတ်ဖော်ပြောဆိုခွင့်ရလာတဲ့စသဖြင့်သူထောက်ပြပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းယခင်စစ်အစိုးရလက်ထက်ကအာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နစ်နာခဲ့ရတဲ့လူတွေဘဝပြတ်ခဲ့ရတဲ့လူတွေအများကြီးရှိနေပါသေးတယ်။ဆိုတော့ဒီဖြစ်ရပ်တွေကမဖြောက်ပြလိုက်ရမလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာကင်နာနာကသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာဒီကိစ္စကိုဖော်ပြခဲ့ပါတယ်တဲ့။ဒီကိစ္စကိုပြန်လဲဖော်ထုတ်ပြီးတော့ထိုက်ပြင်းတယ်လို့ဆောင်ရွက်ဖို့သူကြံပြုတ်တင်ပြထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရစီကတွန့်ပြန်မှုတစုံတရာမရရှိခဲ့တယ်လို့နိုင်ငံတကာအဆိုင်အဝန်းကလည်းပဲဒါကိုစိတ်ဝင်စားကြဘူးလို့မစ္စတာကင်တနာကဆိုပါတယ
် They do have a responsibility as members of the United Nations because justice and truth is a very important
principle ကုလသမဂ္ဂဖွဲ့ဝင်အနေနဲ့တာဝန်ရှိပါတယ်တရားမျှတမှုနဲ့အမှန်တရားဆိုတာကုလသမဂ္ဂအတွက်အရေးကြီးတဲ့မူဝါဒတွေဖြစ်ပါတယ်လူခွင့်ရေးလေးစားမှုဆိုတာလဲကုလသမဂ္ဂအတွက်အရေးကြီးတဲ့မန်တိုင်တရပါဒါကြောင့်လဲကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့ဒီနိုင်ငံတွေကိုကျွန်တော်တို့သတိပေးရပါလိမ့်မယ်ငွေရေးကြီးစီးပွားရေးလူမှုရေးဘာပဲဖြစ်ဖြစ်မြန်မာအနာဘိုင်းတွေနဲ့ထိတွေ့ဆောင်ရွက်မယ်ဆိုရင်တို့အနေနဲ့လူခွင့်ရေးအကြောင်းကိုလည်းထည့်ပြောပါလိမ့်မယ်ဒါကျွန်တော်လူခွင့်ရေးထူးခိုးစရာအနေနဲ့ပြောနေတာဖြစ်ပါတယ
်လူခွင့်ရေးဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံရဲ့ပြည်တွင်းလူအခွင့်အရေးအနေနဲ့ကတော့အခုလက်ရှိကျင်းသုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအများပြည်သူတို့ရဲ့ဆန္ဒနဲ့အညီပြုပြင်ပြောင်းလဲရေးပဲဖြစ်တယ်လို့ဆိုပါရယ်ဒါမှသာလျှင်လူခွင့်ရေးအပြည့်အဝထွန်းကားတဲ့လူဖွဲ့စည်းတရားနိုင်ငံတရားဖြစ်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ္စတာကင်တနာကပြောပါတယ
် If there is a venue and a space to reform the constitution according to the will of the people in Myanmar that will really
ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မာပြည်သူတွေရဲ့ဆန္ဒနဲ့ကန့်ညီအောင်ပြုပြင်နိုင်မဲ့နီလန်တရက်အခြေအနေတရက်ရှိမှသာစစ်မှန်တဲ့လူခွင့်ရေးဆန်ရအပြောင်းလဲတရက်ကိုတွေ့မြင်ရပါလိမ့်မယ်အခုရှိနေတဲ့2008ခုနှစ်ဖွဲ့စည်းပုံဟာ2008ခုနှစ်မှာတုန်းကစန္ဒခံယူပွဲနဲ့အတည်ပြုခဲ့တယ်ဆိုပေမဲ့တရားမျှတမှုလုံးဝမရှိလုံးဝတစ်ဖက်သက်အတည်ပြုချက်ရယူခဲ့ရတာဖြစ်ပါတယ်နာကက်စ်မွန်နှန်းကြောင့်တိုင်းပြည်ဒုက္ခရောက်နေခြင်းလောက်သွားတဲ့စန္ဒခံယူပွဲလည်းဖြစ်ပါတယ်လူစန္ဒအစစ်မှန်မရခဲ့ပါဘူးကျွန်တော်သဘောပြောရမယ်ဆိုရင်တော့ဆိုရအနေနဲ့တချင်ချင်းမှာဒီဖွဲ့စည်းပုံကိုလူလူရှင်းမောက်ပုံမှန်လေးလေးဆွေးနွေးခွင့်ပေးပြီးပြန်ပြင်ဖို့စီစဉ်သင့်ပါတယ်ဒါဟာမြန်မာပြည်အတွက်သိအရေးကြီးတဲ့ကိစ္စပါ
တခါအဲ့ဒီဖွဲ့စည်းပုံအရဆိုလို့ရှိရင်စစ်တပ်ကနိုင်ငံရေးမှာအရေးပါတဲ့နေရာမှာရောက်ရှိနေတဲ့အတွက်ဒါဟာလူခွင့်ရေးအတွက်အနှောင့်အယှက်အတားအဆီးတရားဖြစ်နေတယ်လို့လည်းသူကထောက်ပြပါတယ်သူကမြန်မာနိုင်ငံကိုအချင်းချင်းရောက်ခဲ့ရမှာကျန်တဲ့အရာရှိကြီးတွေဝန်ကြီးတွေနဲ့တွေ့ဆုံခွင့်ရခဲ့ပေမဲ့စစ်တပ်အကြီးအကဲနဲ့တစ်ခါမှတွေ့ဆုံခွင့်မရရှိခဲ့ပါဘူးတဲ့ဒါဟာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အားနက်နေတယ်ဆိုရအထောက်အထားတရားဖြစ်တယ်လို့လည်းမစ္စတာကင်နာနာကထောက်ပြသွားပါတယ
် And I have seen 25% of the seats of the parliament occupied by people in green uniforms well they are it's a clear evidence for
parliament နေရာ25ရာခိုင်နှုန်းကိုအစိမ်းအောင် uniform ဝတ်ဆင်သူတွေကကြီးစိုးထားတာတွေ့ရပါတယ်စစ်တပ်ဟာဒီနေရာမှာအာဏာရှိနေစေဆိုတာထင်ရှားတဲ့သက်သေပါနောက်တစ်ခုကနေဇက်ဒေသကတိုင်းရင်းသားပြဿနာတွေကိုကင်တွယ်ရမှာလဲစစ်တပ်ကဘလောက်ထိအာဏာချုပ်ကန်ထားတယ်လဲဆိုတာပါပဲကျွန်တော်မြန်မာနိုင်ငံကိုအချိန်ပေါင်းများစွာရောက်ပြီးပါပြီဝန်ကြီးပေါင်းများစွာအရာရှိကြီးပေါင်းများစွာနဲ့တွေ့ဆုံခွင့်မေးမြန်းခွင့်တွေလည်းရခဲ့ပါတယ်စစ်တပ်အကြီးကဲနဲ့တော့တခါမှတွေ့ခွင့်မရခဲ့ပါဘူးကျွန်တော်ဘက်ကအမြဲတွေ့ခွင့်တောင်းပါတယ်ဒါပေမဲ့မရပါဘူးနိုင်ငံတွေရဲ့လူခွင့်ရေးနဲ့ပတ်သက်လို့စစ်တပ်ရဲ့အနေထားကိုကုလသမဂ္ဂလူခွင့်ရေးထူးခိုးစရာကတွဲဆုံဆွေးနွေးဖို့ကလိုအပ်ပါတယ
်အမေရိကန်အစိုးရကမြန်မာနိုင်ငံအစိုးရနဲ့စစ်တပ်ချင်းဆက်ဆံရေးကိုလုပ်မယ်ပြီးတော့မြန်မာနိုင်ငံစစ်တပ်ကိုလူခွင့်ရေးလေးစားလိုက်နိုင်ဖို့သူတို့ကလေ့ကျင့်သင်ကြားပေးမယ် မြန်မာစစ်တပ်ဟာဝန်ထမ်းကောင်းပီသားတဲ့တရားသားတွေရဲ့အမိန့်အဏာကိုလက်ခံနိုင်တဲ့လိုက်နာတဲ့စစ်တပ်ဖြစ်လာအောင်လေ့ကျင့်ပေးမယ်ဆိုတဲ့ပုံမှန်လည်းပဲမစ္စတာကင်တာနာကအယုံကြည်မရှိဘူးလို့ပြောကြားသွားပါတယ်ခင်ဗျာ။